မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ဖြည်ရင်းဖြည်ပါနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ NDA ရှိ Android S 18ခုကိုဖယ်ရှားဆိုတဲ့သတင်းမြန်မာဘာသာဖြင့်ဖန်တီးထားတဲ့ဘေးကင်းနဲ့ online အသုံးပြုရေးပညာပေးအစီအစဉ်ကိုမိတ်ဆက်ဆိုတဲ့သတင်းအော်တိုဘာလ၈ရက်မှာထွက်ရှိမယ် Samsung Galaxy F41 ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ NDA ရှိ Android F 18ခုကိုဖယ်ရှားဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Googleဟာ Play Store ကနေဂျိုကာမေးဝဲကူးဆက်ခံထားရတဲ့ App 18ခုကိုဖယ်ရှားလိုက်ပါတယ်။အဲ့ဒီ App တွေမှာ NDA ရှိမေးဝဲကန့်ညိနေတာကို Zscaler ကလုံခြုံရေးသုတေသီတွေကတွေ့ရှိခဲ့ပါတယ်။အဲ့ဒီ Spyware ကတော့ SMS message တွေနဲ့ contact စာရင်းနဲ့ထုတ်ကုန်အချက်လက်ကိုခိုးယူဖို့ဒီဇိုင်းထုတ်ထားပါတယ်။လူတွေက Premium Wireless Application Protocol ဝန်ဆောင်မှုအသုံးပြုတာနဲ့တားကောင်ဖြစ်သွားပါတယ်လို့ Zscaler လုံခြုံရေးသုတေသီဗီရယ်ကန်နီကပြောခဲ့ပါတယ်။ဒီလအတွင်း Play Store ပေါ်မှာ App 18ခုကို upload လုပ်ထားပြီးတော့ download ပြုလုပ်မှုအကျဉ်းကြီးတသိန်း2000ရှိပါတယ်။ဖယ်ရှားခံရတဲ့ app တွေကတော့ all go bts scanner main leave message you are private message unique evil fantasy fonts and freeze emoticons tangram app log direct messenger private sms one sender translator multifunctional translator type photo college multicolor scanner desire translate talents photo editor blue focus scan message bad message paper dot scanner blue scanner hummingbird pdf converter photo to pdf or good pdf scanner စတာတွေပဲဖြစ်ပါတယ်ဆက်လက်ပြီးမြန်မာဘာသာဖြင့်ဖန်တီးထားသောဘေးကင်းနဲ့ online အသုံးပြုရေးပညာပေးအစီအစဉ်ကိုမိတ်ဆက်ဆွေးနွေးတဲ့တင်ကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Telinor မြန်မာမှာ6နှစ်ပြည့်အထိမ့်မဲ့အဖြစ်မြန်မာဘာသာနဲ့ဖန်တီးထားတဲ့ဘေးကင်းနဲ့ online အသုံးပြုရေးအစီအစဉ် digital ကမ္ဘာကို plan international မြန်မာနဲ့ပူးပေါင်းမိတ်ဆက်လိုက်တယ်လို့သိရပါတယ်Telinor ရဲ့ကမ္ဘာလုံးဆိုင်ရာမိတ်ဖက်ဖြစ်တဲ့ Parents ုံရေးဆွဲထားတဲ့ Asova platform တင်ယိုးညွှန်းတဲ့ဟာ Digital မိသားစုဘဝကိုအခြေခံဖန်တီးထားခြင်းဖြစ်တယ်လို့လည်းသိရပါတယ်။ Online ကမ္ဘာမှာပုံမလုံးကြုံပြီးတော့ပျော်ရွှင်ဖွယ်အသုံးပြုနိုင်ဖို့လိုအပ်တဲ့အသိပညာနဲ့စွမ်းရည်များဖွံ့ဖြိုးတိုးတက်စေဖို့အသက်5နှစ်ကနေ16နှစ်အကြားကလေးများ၎င်းတို့ရဲ့မိသားစုတွေနဲ့ကျောင်းတွေအတွက် Asova platform ကိုရေးဆွဲထားခြင်းဖြစ်တယ်လို့လည်းသိရပါတယ်။လူငယ်လူရွယ်များအင်တာနက်ကိုဘေးအန္တရာယ်ကင်းစွာအသုံးပြုကျင့်လည်နိုင်မှုကိုမြင့်တင်ပေးနိုင်ဖို့ရည်ရွယ်တဲ့ Digital ကမ္ဘာအစီအစဉ်မှာအသုံးပြုသူနဲ့ဖန်တီးဖော်ဆောင်ပေးတဲ့စက်ကောင်တွေအပြန်အလှန်ချိတ်ဆက်ထားတဲ့ဂိမ်းတစ်ခုဖြစ်ပြီးတော့ www.digiworld-mm.paren.org.uk/ ကနေတဆင့်ဝင်ရောက်အသုံးပြုနိုင်မှာပဲဖြစ်ပါတယ် Digital ကမ္ဘာတွင်ပျော်ရွှင်စရာ online ပဟေရီတွေအပြင်ညံစမ်းစုံစုံလင်းလင်းနဲ့ဒေါင်းလုဒ်ရယူနိုင်တဲ့လေ့ကျင့်ငန်းစာရွက်များပါဝင်တဲ့ digital စာကြည့်တိုက်တစ်ခုပါရှိပြီးတော့ကလေးတွေအနေနဲ့၎င်းတို့ရဲ့အသက်အရွယ်အတွေ့အကြုံနဲ့စွမ်းရည်အပေါ်အခြေခံကမတူညီတဲ့အဆင့်အမျိုးမျိုးတခြားမိမိစွမ်းသလောက်လေ့လာဖွေရှာနိုင်စေမှာပဲဖြစ်တယ်လို့လည်းသိရပါတယ်။ internet မရရှိနိုင်တဲ့ကျောင်းတွေအတွက်လည်းအဆိုပါတင်ယိုးညွှန်းတဲ့တစိ့တစ်ပိုင်းကို internet မလိုတဲ့ပတ်ဝန်းကျင်မှာအသုံးပြုနိုင်စေဖို့ရည်ရွယ်ရေးဆွဲထားပြီးတော့ကလေးတွေရဲ့ဗဟုထုတအသစ်တွေကိုပေါ်ပြနိုင်ဖို့ ਨੇ တိုးတက်လာမှုကိုအတိအမှတ်ပြုနိုင်ဖို့အစ်စ်တဆင့်ချင်းစီတိုင်းမှာအတိအမှတ်ပြုလက်မှတ်များချိမြှင့်မှာဖြစ်တယ်လို့လည်းသိရပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အော်တိုဘာလ၈ရက်မှာထွက်ရှိမယ် Samsung Galaxy F41 ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်က Samsung ဟာ Galaxy F series ဖုန်းတွေကိုအမည်ပြသခဲ့ပါတယ်။ Galaxy F41 ဖုန်းတွေကိုအော်တိုဘာလ၈ရက်မှာထုတ်ဖော်မိတ်ဆက်မယ်လို့သိရပါဗျ။ Samsung Galaxy F41 ဖုန်းရောင်းချမဲ့တော်ညာစာမျက်နှာကို Flipkart မှာပြသထားပါတယ်ပုံမှာ AMOLED Infinity U Display ပါဝင်ပြီးတော့ကျော်ဘက်ကင်မရာ၃လုံး Fingerprint Reader နဲ့ 6000mAh Battery တို့ပါဝင်လာပါတယ်ဖုန်းမှာ Speaker နှလုံးပါဝင်ပြီးတော့ကင်မရာ Ultra Wide Angle Lens တစ်ခုလည်းပါဝင်လာပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီနိုင်ငံဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျမကတော့ဝီမြင့်မူပါ